ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်အနီးမှာမြို့တွေကိုသိမ်းပိုက်ထားတဲ့မြောက်ပိုင်းမဟာမိတ်ညီနောင်၃ဖွဲ့ကိုစစ်ကောင်စီတပ်တွေကတံပြန်ထိုးစစ်တွေပြန်လည်ဆင်းနေသွားမယ်လို့အနာသိစကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြောင်းစစ်တပ်ထိန်းချုပ်ထားတဲ့နိုင်ငံပိုင်မီဒီယာတွေမှာတောက်ကြာနေကဖော်ပြပါတယ်။ရှမ်းပြောင်မှာစစ်စခန်းတွေနဲ့စစ်ကောင်စီရုံးဌာနတွေတက်ခတ်ခံရကြောင်းနဲ့မြောက်ပိုင်းအဖွဲ့တွေကိုပြန်လည်ထိုးစစ်ဆင်မယ်လို့စစ်ကောင်စီအဖွဲ့ဝင်တွေကိုမင်းကွန်းပြောရမှာစစ်ကောင်းဆောင်ကထက်သွင်းပြောခဲ့တာပါ။ဒါအပြင်ကချင်ပြည်နယ်ဘက်မှာလည်းကချင်လွတ်လပ်ရေးတပ်မတော် KIA ကတည်ယူပို့ဆောင်ရေးစခန်းတွေနဲ့စစ်စခန်းတွေကိုတိုက်ခိုက်နေတယ်လို့စွပ်စွဲကစစ်ရေးအရလက်တော့ပြန်မယ်လို့အနာသိခေါင်းဆောင်ကသတိပေးပါတယ်။ငင်းညာတင်ငင်းကိုမနှောက်ရှက်ဖို့ KIA ကိုသတိပေးထားတဲ့ကြားကအခုလိုတိုက်ခိုက်တာလို့စစ်ကောင်ဆောင်ကဆွဆွဲပြောဆိုပါတယ်စစ်ကောင်စီအနေနဲ့တိုင်းရင်းသားလူနည်းစုတွေနဲ့ယုံကြည်မှုတည်ဆောက်ရေးလုပ်ခဲ့ပေမဲ့စစ်စခန်းတွေကိုတိုက်ခိုက်နေတဲ့အဖွဲ့တွေကိုတံပြန်တိုက်ခိုက်မယ်လို့ဆိုပါတယ်စစ်တပ်ရဲ့တံပြန်တိုက်ခိုက်မှုတွေကိုတွန်းလှန်ဖို့ကျွန်တော်တို့အပြည့်အဝပြင်ဆင်ထားကြောင်းလဲမြမအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDA ကိုကန့်တက်ပြောရေးဆိုခွင့်ရှိသူလီကြဝေကပြန်လည်ခြေပပါတယ်တောက်ကြနေ့ဒီမာမိတ်အဖွဲ့ဟာစစ်ဘက်ဆိုင်ရာပြတ်မှတ်90ကျော်ကိုသိမ်းဆီးရမိခဲ့ပြီးစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်100ကျော်လက်နက်ချခဲ့ကြောင်းလဲကိုကန့်တက်ပြောခွင့်ရလီကြာဝေကဆိုပါတယ်အရင်ဘက်ကလေးကမြောက်ပိုင်းညီနောင်မာမိတ်အဖွဲ့ဟာရှမ်းပြည်နယ်မြောက်ပိုင်းရဲ့စစ်ကောင်စီရဲ့စစ်ရေးပြတ်မှတ်တွေကိုသိမ်းပိုက်နိုင်ရေးအချိန်ကိုင်းညှိနှိုင်းထိုးစစ်ဆင်ခဲ့ကြတာလည်းဖြစ်ပါတယ်များ